ထိုင်းနိုင်ငံမှာလာရောက်ခိုလုံနေတဲ့ဝီဂါတိုင်းရင်းသားတွေကိုပြန်ပြီးပို့ရင်နှိမ့်မနှိမ့်ဆက်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကသတိပေးထားတဲ့ကြားကပဲထိုင်းဆိုကဝီဂါတိုင်းရင်းသားတရားလောက်ကိုတရုတ်နိုင်ငံစီပြန်ပို့လိုက်ပါပြီ။တရုတ်နိုင်ငံရှင်ကျန်းဒေသမှာတရားဝင်ခွဲခြားဆက်ဆံမှုတွေခံနေရတယ်လို့အချင်းတော်ကြားကလေးကပဲတူရကီဘာသာစကားပြောဝီဂါလူနည်းစုအဖွဲ့ကဝေဖန်ခဲ့ကြတယ်လို့တတ်တုတ်ပြီးတတ်တုတ်လဲဖိပကိုထွက်ပြေးကြတာဖြစ်ပါတယ်။အများအပြားဟာထိုင်းပါဝင်အရှိတောင်အာရှနိုင်ငံတွေကိုဖျက်ပြီးထွက်ပြေးကြရမှာတချို့ဟာတရားမဝင်ရွှေ့ပြောင်းလာသူတွေဖြစ်နေထိုင်းနိုင်ငံမှာဖမ်းခံခဲ့ကြရတာပါ။ထိုင်းဆိုကပြောခွင့်ရဗိုလ်ချုပ်ဗီရာချွန်စုခွန်သာပါတီပတ်ကဒီခွေးကားတွေကိုမင်းမြန်းဖို့အတွက်ဖမ်းဆီးထားတာတစ်နှစ်ကျော်ပြီဖြစ်ပြီးသူတို့ဟာတရုတ်နိုင်ငံသားတွေဖြစ်ကြောင်းသိကြတဲ့နောက်မှာအခုလိုတရုတ်ကိုပြန်ပို့တာလို့ဒီကနေ့ကြာသာပတင်းနေမှာပဲပြောပါတယ်ဒီထက်က190ကတူရကီနိုင်ငံသားတွေဖြစ်ကြောင်းတွေ့ရတာမို့တူရကီကိုပြန်ပြီးပို့တယ်လို့လည်းပြောပါတယ်။ဒီရွှေပြောင်းသူတွေကိုထိခိုက်နာကျင်အောင်မလုပ်ဘူးလို့တရုတ်အစိုးရစီကအာမခံချက်ရခဲ့တယ်လို့ထိုင်းဆိုကပြောခွင့်ရတာပြောပါတယ်။ဒါပေမဲ့လူခွင့်ရဲ့အဖွဲ့အများပြားကတော့မကျေနပ်ပါဘူး။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကလည်းတူရကီငွေဘွား100လောက်ကိုဒီကနေ့ထိုင်းဆိုကပြန်ပြီးပို့တာအတွက်စိုးရိမ်ကြောင်းပြောပါတယ်။တရုတ်အစိုးရကတော့ဝီဂါရီကိုတရုတ်နိုင်ငံပြန်ပြီးပို့ဖို့ထိုင်းဆိုကိုပြင်းထန်တဲ့ဖိအားတွေပေးနေကြတာဖြစ်ပြီးတချို့ကတူရကီကိုပို့ခဲ့တဲ့အတွက်မကျေနပ်ကြောင်းဒီသတင်းပတ်ထဲမှာပဲပြောပါတယ်